မြန်မာနိုင်ငံဆိုင်ရာတီးခြားလွတ်လပ်တဲ့စုံစမ်းရေးအဖွဲ့ WWN အဖွဲ့ရဲ့တနစ်တာကာလတွင်ရရှိတဲ့တိုးတက်မှုတွေကိုကုလသမဂ္ဂလူ့ခွင့်ရေးကောင်စီကိုအစီရင်ခံတင်ပြရင်းကုလသမဂ္ဂဖွဲ့ဝင်နိုင်ငံတွေအနေနဲ့ WWN အဖွဲ့ကိုဆက်လက်ထောက်ခံအားပေးဖို့အဲ့ဒီအဖွဲ့ကောင်ဆောင်ကထပ်မံတောင်းဆိုလိုက်ပါတယ်။ WWN အဖွဲ့အနေနဲ့မြန်မာနိုင်ငံအတွင်းရပ်လွှတ်မှုကျူးလွန်မှုတွေမှာတာဝန်ခံမှုတွေရှိလာစေဖို့အချက်အရေးကြီးတာကိုနားလည်ကြောင်းဒါပေမဲ့ WWN အဖွဲ့တစ်ခုရဲ့အနေနဲ့ဒီကိစ္စကိုဆောင်ရွက်လို့မရတာကြောင့်အဖွဲ့တည်ထောင်ရခြင်းရဲ့ယူမန်ချက်ပြည့်မြည်စေဖို့အရေးနိုင်ငံတကာတိုက်ဝန်းနဲ့ဒေသရင်းကနိုင်ငံတွေရဲ့အကူအညီလိုအပ်ကြောင်းအဖွဲ့ရဲ့ဥက္ကဋ္ဌနီကိုလတ်ကွန်ဂျီယန်ကအဖွဲ့ရဲ့ဒုတိယအကြိမ်အစည်းအခမ်းအနားကိုတင်သွင်းရမှာထက်သွင်းပြောကြားခဲ့ပါတယ်။ WWN အဖွဲ့ဟာခေတ်မီနီပညာရင်းနဲ့အထောက်အထားတွေကောက်ယူနေစမှာပဲမြန်မာနိုင်ငံအစိုးရစီကလည်းသတင်းအချက်အလက်တွေရရှိဖို့ကြိုးစားခဲ့ကြောင်းအထောက်အထားတွေရယူရမှာဒီအထောက်အထားတွေကြောင်းပြမှုကျူးလွန်သူတွေကလွဲရင်ချမ်းသာသူတွေစိတ်ပူပင်ကြောက်ရွံ့စရာမလိုတဲ့အကြောင်းကိုလည်းအသိပေးထားကြောင်းပြောပါရစေ။ WWN အဖွဲ့ကကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့2020ပြည့်နှစ်ဇွန်လ22ရက်ရက်စွဲပါဆုံးဖြတ်ချက်အမှတ်43မြင်းဆောင်26ကိုညီညွန်းဖော်ပြထားပါရစေ။အဲဒီဆုံးဖြတ်ချက်ကနိုင်ငံရာဇဝတ်ခုံရုံး ICC နဲ့နိုင်ငံတကာတရားရုံး ICJ အပါအဝင်မြို့သားအဆင့်ဒေသအဆင့်နဲ့နိုင်ငံရာစစ်တရားရုံးတွေနဲ့WWN ရန်ရအဖွဲ့အကြားစုံစမ်းစစ်ဆေးမှုတွေအပြန်အလှန်ပူးပေါင်းဆောင်ရွက်ကြဖို့တောင်းဆိုထားပါတယ်။ WWN အဖွဲ့ရရှိခဲ့တဲ့တိုးတက်မှုတွေနဲ့2017ခုနှစ်ကစလို့မြန်မာနိုင်ငံအတွင်းမိမိဆိုင်ရာဥပဒေချိုးဖောက်ပြီးနိုင်ငံရေးရာဇဝတ်မှုကျူးလွန်တာတွေနဲ့ဆက်နွယ်တဲ့အထောက်အထားတွေရယူစုဆောင်တင်ဆက်ထားနိုင်မှုအတွက်အဖွဲ့တစ်ဖွဲ့ဖွဲ့စည်းနိုင်ခဲ့တာပါဝင်တယ်လို့လည်းအစီရင်ခံထားပါတယ်။မြန်မာနိုင်ငံအတွင်းရိုဟင်ဂျာနဲ့တခြားလူနည်းစုလူမျိုးတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေရှိရမှာအရေးယူပေးနိုင်ဖို့ဒီအဖွဲ့ဖွဲ့စည်းမှုကို2018ခုနှစ်စက်တင်ဘာလ29ရက်နေ့ကုလသမဂ္ဂလူခွင့်ရေးကောင်စီကနေအတည်ပြုဆုံးဖြတ်ခဲ့တာပါ။မြန်မာအစိုးရကတော့ရိုဟင်ဂျာတုံးတို့ကိုလက်မခံသလို WWN အဖွဲ့ကိုဖွဲ့စည်းတာဟာကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့လုပ်ပိုင်ခွင့်အာဏာကိုကျော်လွန်နေတယ်ဆိုပြီး WWN အဖွဲ့တရှိမှုကိုလည်းလက်မခံဘဲပယ်ချထားပါတယ်ခင်ဗျ။